စီးရီးယားနိုင်ငံလေပိုမြို့ကတဘုံတွေထိန်းချုပ်ထားတဲ့အပိုင်းကိုလေကြောင်းကနေတိုက်ခိုက်ထားပြီးစနေနေ့ကဇက်တိုက်ပြုတ်လုခဲ့ပြီးတော့ဒီတိုက်ခိုက်မှုကြောင့်အဆောက်အုံတွေအများအပြားပြိုကျပျက်စီးသွားခဲ့ပါတယ်။တိုက်ခိုက်မှုကြောင့်25ယောက်ထပ်မင်းစနေနေ့ကသေဆုံးသွားခဲ့တယ်လို့လည်းဗြိတိန်ခြေစိုက်စီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။တောက်ကြနေတုန်းကတော့ရုရှားနဲ့စီးရီးယားဆွေးရတက်တည်းရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးတွေအပါအဝင်လူ30ထပ်မင်းသေဆုံးသွားခဲ့ပါတယ်။စီးရီးယားအစိုးရကအလေပိုမြို့ကိုပြန်ပြီးတော့တည်ယူနိုင်ဖို့အတွက်ထိုးစစ်တွေပြန်လည်စတင်သွားမယ်လို့ကြေညာလိုက်ပြီးနောက်ဗုဒ္ဓဟူးနေ့နောက်ပိုင်းကစတင်ပြီးတော့လေကြောင်းတိုက်ခိုက်မှုတွေတိုးလာခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။စီးရီးယားနိုင်ငံအတွင်းအပြစ်ခတ်ရက်ဆဲဖို့အမေရိကန်နဲ့ရုရှားတို့ကြားသဘောတူညီမှုရပြီးတပတ်နီးနီးလောက်အပြစ်ခတ်ရက်ဆဲခဲ့ပြီးတဲ့နောက်မှာအခုလိုလေကြောင်းတိုက်ခိုက်မှုတွေဖြစ်လာခဲ့တာပါ။လူနေရပ်ကွက်တွေနဲ့ White Helmet လို့ Helmet လို့ခေါ်တဲ့အကူအညီပေးရေးအဖွဲ့တွေအသုံးပြုနေတဲ့အဆောက်အုံတွေကိုပြင်မှတ်ထားပြီးတော့လေကြောင်းကနေထိုးစစ်စင်နာတွေအပြင်းထန်ပြုလုပ်နေတာဖြစ်ပါတယ်။အခုလိုပြန်ပြီးဘုံကျဲတိုက်ခိုက်တာတွေကအပြင်းထန်ဆုံးတိုက်ခိုက်မှုတွေဖြစ်တယ်လို့လဲစီးရီးယားလူခွင့်ရဲ့အဖွဲ့ဝင်တဦးက AP သတင်းဌာနကိုပြောခဲ့ပါတယ်ခင်ဗျာ။